ကမ္ဘာပေါ်မှာဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံကအားသာပြိုင်ပွဲတွေမှာကြေရဲခတ်မှုတွေရှိလာနေပြီးတော့ဥရောပချန်ပီယံစ်လိဂ်နဲ့ပရီးမီးယားလိဂ်အပါအဝင်အားသာပွဲအတော်များများကိုလည်းရွှေ့ဆိုင်လာတဲ့ချက်ပြစ်တာတွေဖြစ်လာနေပါတယ်။ဒါမဲ့သတင်းမှမှာကစားဖို့ရှိနေတဲ့မန်စီးတီးနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့လီယွန်၊ဘာစလိုနာနဲ့နာပိုလီ၊ဘိုင်ယန်မြူးနစ်နဲ့ချယ်လ်ဆီတို့ရဲ့ချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုရွှေ့ဆိုင်လိုက်တဲ့ဆိုပြီးတော့ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီနေ့ပဲကျင်းပပါတယ်။ဒါပြင် Euro 2020ဥရောပဖလားဘောလုံးပွဲကိုလည်းနောက်ကျပြီးကျင်းပသွားနိုင်တယ်ဆိုပြီးသတင်းတွေထွက်လာနေပါတယ်။ UEFA ဒီနေ့လာမယ့်အင်္ဂါနေ့ကျရင်ဖွဲ့ဝင်55နိုင်ငံကိုအင်တာနက်အွန်လိုင်းပေါ်ကနေအရေးပေါ်အစည်းအဝေးလုပ်ပြီးတော့ Euro 2020ဘောလုံးပွဲကျင်းပမယ့်ရက်တွေကိုရွှေ့ဆိုင်ဖို့နဲ့ဒီအခုနှစ် Champions League နဲ့ Europa League ပွဲတွေချက်လာနိုင်ကြတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။ England Premier League မှာဆိုရင် Arsenal လိပြ Mikel Arteta နဲ့ Chelsea ကစားသမားဟတ်စန်အိုဒွိုက်တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်အရေးပေါ်အစည်းအဝေးတရက်ကိုဒီနေ့မှကျင်းပခဲ့ပြီးတော့ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဧပြီလ4ရက်နေ့ထိရဆိုင်းလိုက်တယ်ဆိုပြီးတော့ပရီးမီးယားလိဂ်ကအင်တာနက်ဆာမျက်နှာကနေကြီးညာထားပါတယ်။တစ်ဆက်တည်းမှာပဲအမည်ဖော်တဲ့ဒီလက်စတာကစားသမား3ဦးမှာလည်း COVID-19 ရောဂါလက္ခဏာတွေ့လာနေရတာကြောင့်သူတို့ကသူတို့ပြီးကန့်ခွဲနေနေရတယ်ဆိုပြီးတော့လက်စတာနီးပြ Brendan Rodgers ကပြောပါတယ်။အမေရိကန်မှာတော့ MLS ဘောလုံးပွဲတွေကိုတလရနာထားတယ်လို့မက်လာနဲ့ဧပြီလမှာကစားမယ်American League ရဲ့အသင်းရဲ့ပွဲတွေကိုလည်းဖျက်လိုက်ပါတယ်။ချိန်ထဲမှာပဲဂျပန်နိုင်ငံနဲ့နိုင်ငံသား Olympic Committee IOC တို့ကလည်း Tokyo Olympic ပြိုင်ပွဲကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်မှုကိစ္စကိုမစင်စားရဘူးဆိုပြီးတော့ဂျပန် Olympic ဝန်ကြီး Takeo Hashimoto ကဒီနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ။